2022ခုနှစ်နိုင်ငံတကာသတင်းလှလခွင့်စုတွေကိုတော့ကဘာတဝှမ်းအခက်အခဲတွေကြားမှာကြောက်ရွံ့တွန်းဆုတ်ခြင်းမရှိပဲသတင်းသမားတွေလှုပ်ဆောင်ခဲ့တာကိုဂုဏ်ပြုချီးမြှင့်ပါတယ်အခုလိုချီးမြှင့်လိုက်ခြင်းအဖြစ်ကဘာတဝှမ်းမှာသတင်းလှလခွင့်ပို့ပြီးစိုးလာနေတယ်ဆိုတာကိုလည်းကြားသရရောက်နေပါတယ် VOA သတင်းတော့ဂျူလီထာပော့ပေးပို့တဲ့သတင်းတော်ကိုတော့ကိုရနိုင်ပြောပြမှာဖြစ်ပါရဲ့
သတင်းသမားများအကာအကွယ်ပေးကော်မတီ CPJ ရဲ့2021ခုနှစ်နိုင်ငံတကာသတင်းလှလခွင့်စုကြီးမြင့်ခံသူတွေရဲ့မှာ TVB သတင်းဌာနရဲ့အင်တာချုပ်ဦးရဲကျန်းနိုင်လည်းတဦးပါဝင်ဖြစ်ပါတယ
် I would rather like you know would think this award will highlight the place
ကျင်းတော်ထဲမှာရောက်နေတဲ့သတင်းဆောင်ဒီကောင်ကသူတို့ရဲ့အသက်အန္တရာယ်သူတို့ရဲ့အနာဂတ်နဲ့ရင်ပြီးနိုင်ငံတွင်းမှာသတင်းရယူပြကြဖို့ရုံကကြိုးစားနေရဆဲဖြစ်တဲ့ကျွန်တော်တို့သတင်းတောက်တွေရဲ့ခက်ခဲကြမ်းတမ်းတဲ့အခြေအနေကိုဒီစုကအထူးထင်ရှားစေတယ်လို့ကျွန်တော်ယူဆပါတယ
်ဒီမနက်ကမှဖေဗရူလီ10ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်သတင်းမီဒီယာတွေကိုဖိနှိပ်လာခဲ့ပြီးအခုချိန်ထိသတင်းသမား100ကျော်ဖမ်းဆီးထိန်းသိမ်းခံရတယ်လို့ဦးရဲကျန်းနိုင်ကပြောပါတယ
် The military have arrested over 100 journalists after the coup in February
ဒီနေ့ဖေဗရူလီလကစလို့စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်ကဖမ်းဆီးခဲ့တဲ့သတင်းတောက်100ကျော်ရှိပါတယ်အဲ့ဒီထဲက50လောက်ကဆက်ပြီးဖန်စီထိမ့်သိမ့်ခံရတော့မှပဲ
ဖန်စီခံသူတွေထဲမှာ DVB သတင်းတော့တရားစင်ကျော်ပါဝင်ပြီးတော့ဦးရဲကျန်းနိုင်နဲ့ကျန်တဲ့ DVB အဖွဲ့သားတွေလည်းပြပောက်ကိုထပ်ပြေးတင်းချောင်ပြီးအခုခါမှာတော့နော်ဝေးနိုင်ငံကတစ်ဆင့်သတင်းတွေကိုထုတ်လွှင့်နေတာဖြစ်ပါတယ်စက်တင်ဘာ18ရက်နေ့ခြားသောရင်းနေကအခမ်းအနားနဲ့ချီးမြှင့်ခဲ့တဲ့ CPJ ရဲ့နိုင်ငံတကာသတင်းလွှတ်ခွင့်စုကိုဦးရဲကျန်းနိုင်နဲ့အတူဘယ်လာရုစ်၊ဂွါတီမာလာနဲ့ဘူဇမ်ပေနိုင်ငံတွေကသတင်းတော့တွေလည်းချီးမြှင့်ခံရပါတယ
် I think that our honorees recognize and we recognize that the environment
American ပြည်ထောင်စုအပါအဝင်နေရာတိုင်းမှာလွတ်လပ်တဲ့သတင်းမီဒီယာတွေရဲ့အခြေအနေဟာအရင်နဲ့မတူတော့ဘူးဆိုတာကိုအခုစုရှင်တွေရောကျွန်တော်တို့အားလုံးကသိနားလည်ထားကြပါတယ်စိန်ခေါ်မှုတွေပိုများလာပါတယ်လွန်ခဲ့တဲ့25နှစ်ကျွန်တော်ဒီအလို့စားလုပ်ခဲ့ခြင်းကရှိခဲ့တဲ့ကြီးကြီးမားမားအကောင်းမြင်စရာအခြေအနေတွေအခုမရှိတော့ပါဘူး
အခုကိုရီးကျုံရတဲ့ဂေါ်တီမာလာနိုင်ငံကသတင်းတော့အနက်စတီးရှီယာမေဟီယာဟာသူ့ရဲ့ဇာတိမျိုးဖြစ်တဲ့ဂျူရောဘောင်းမှာပြီးခဲ့တဲ့2020ဩဂတ်လကဖြစ်ခဲ့တဲ့သနပြပွဲသတင်းကိုဖော်ပြခဲ့တဲ့တူဦးဒီသောသတင်းတော့ဖြစ်ပြီးတော့နောက်ပိုင်းမှာဖန်ခံခဲ့ရပါတယ်
I was deprived of my liberty for 36 days.
အမေရဲ့လူလတ်ခွင့်36နှစ်သိမ့်တင်ခံရပါတယ်ဖြစ်တော့အမှုစစ်ကြီးရာတွေကိုလည်းရက်တွေဆွေးပြီးအဆုံးစွဲခဲ့တာပါတယ်
တရားသူကြီးကတော့သူမမှာအပြစ်မရှိဘူးလို့ဆုံးဖြတ်ခဲ့ပေမဲ့သူမကတော့အခုချိန်ထိစိုးရိမ်ထိတ်လန့်နေတုန်းပဲဖြစ်ပါတယ
်။ If I keep talking, they will kill me. They will destroy my family.
ရောဆိုင်မုံကတော့သတင်းစာနယ်ဇင်းနဲ့ပတ်သက်ပြီးတော့အပြူသဘောနဲ့သတိထားပြီးအကောင်းမြင်ပေမဲ့တစ်ဖက်မှာလည်းအခက်အခဲတွေစိန်ခေါ်မှုတွေကတော့ရှိနေတုန်းပဲဖြစ်တယ်လို့ဆိုပါတယ်
Fresh freedom or freedom of expression is the battle.
The internet တွေအလွယ်တကူရနိုင်တဲ့ခေတ်ကြီးမှာသတင်းလှုပ်လှခွင့်ဒါမှမဟုတ်လှုပ်လှစွာထုတ်ဖော်ပြောဆိုခွင့်တွေရှိဖို့ကတိုက်ပွဲဖြစ်နေရပါတယ်။ဒါကိုအနိုင်ရအောင်လုပ်ရပါမယ်။အင်မတန်ခက်ခဲပြီးအချိန်ကြာတိုက်ယူရတဲ့တိုက်ပွဲဆိုတာကိုလည်းကျွန်တော်တို့နားလည်ရပါမယ်
။ဒါပြင်ဥရေးကျန်းနိုင်ငံကလည်းသတင်းလှုပ်လှခွင့်ရဖို့အတွက်ဆက်ပြီးတော့တိုက်ပွဲဝင်သွားမှာဖြစ်တယ်လို့ဆိုပါတယ
်။ I think it's a really bright future and now almost
နာမကတော့ကိုတောက်ပလာနေပြီလို့ထင်ပါတယ်။အာနာသိမ့်ပြီးဆယ်လနီးပါးအချိန်မှာစစ်တပ်အနေနဲ့တိုင်းပြည်နဲ့ပြည်သူလူထုကိုအစံတိတ်အောင်ဘလို့မှလုပ်လို့မရတော့ပါဘူး။နိုင်ငံတော်ကသတင်းချက်တွေဒုနဲ့ဒီကျွန်တော်တို့လက်ခံရရှိနေတာပါ။1988ခုနှစ်မြန်မာပြည်ကနေကျွန်တော်ပထမဦးဆုံးချိန်ဆက်လာခဲ့ပြီးတဲ့နောက်တိုင်းပြည်ကိုပြန်ဖို့အနည်း20ကြာခဲ့ပါတယ်။ဒါပေမဲ့အခုဒီချိန်ကတော့အဲ့ဒီလောက်မကြာနိုင်ဘူးလို့ကျွန်တော်ပြောနေပါတယ်။
ဒီနေ့တော့စုကိုဦးရဲကျန်းနိုင်ကိုချီးမြှင့်တာဟာအခက်အခဲအနေကြားမှာကြောက်ရွံ့တွန်းဆုတ်ခြင်းမရှိဘဲဇာစုနှစ်ပေါင်းများစွာသူလုပ်ခဲ့တဲ့သတင်းလုပ်ငန်းကိုအတိအမှတ်ပြုတာဖြစ်ုံသာမကသတင်းလောက်လို့ရတာဘယ်တော့မှမနဲ့မတူအောင်ပိုပြီးအနေကြီးတဲ့အချိန်ကာလတစ်ခုအတွင်းမနိုင်ငံမှာဘာတွေဖြစ်နေလဲဆိုတာကဘာကသိအောင်ဆက်လက်လှုပ်ဆောင်ကြတဲ့သူနဲ့ DVB ရဲ့ခိုင်မာတဲ့တန်ဖိုးထံကိုပါအတိအမှတ်ပြုတာဖြစ်တယ်လို့ CPJ ကပြောပါတယ်ဒီစုကိုတော့2004ခုနှစ်မှာအဲ့ချင်းကအချင်းကြနေကြတဲ့ကဗျာဆရာအောင်ပွင့်နဲ့ကဗျာဆရာငိမ့်တဲ့2014ခုနှစ်မှာအေယာဝီသတင်းဌာနရဲ့အေဒီတာချုပ်ဦးအောင်စောတို့လည်းချီးမြှင့်ခံရပူပါတယ်ခင်ဗျာ